ထိုင်းနိုင်ငံအယုဓယာပြည်နယ်မဟာနတ်မြို့နယ်အတွင်းပြီးခဲ့တဲ့နှစ်ဒီဇင်ဘာလ10ရက်နေ့ကလူကုန်ကူးတဲ့ကားတိမ်းမောက်ခဲ့တာကြောင့်လူ3ဦးသေဆုံးခဲ့ပြီးဒဏ်ရာရသူ15ဦးကိုတော်ရင်တနေရာမှာတွားရောက်ဆုံးဖြတ်ထားခဲ့တဲ့ဖြစ်စဉ်ဖြစ်ခဲ့တာပါဒီမှုမှာပါဝင်ပတ်သက်မှုရှိနေတဲ့တပ်ပြည်နယ်မဲ့တော်ရဲစခန်းကရဲရာရှိတဦးဖြစ်တဲ့မစ္စတာဖီထက်ကို2022ခုနှစ်ဇန်နဝါရီလ23ရက်နေ့မှာတပ်ဌာနပိုင်းတွေကနေအိမ်မှာဝင်ရောက်ဖမ်းဆီးပြီးယာလူကနေထုတ်ပယ်လိုက်ကြောင်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပြပါတယ
်။၃ဦးတည်ဆုံးပြီးတော့15ဦးထဏ်ရတယ်။အဲ့15ဦးကလည်းလူပွဲစားကနေပြီးတော့တောတနေရာမှာတွားရောက်ဆုံးဖြတ်တယ်။အဲ့ရက်ရွာကနေသခင်ပို့တဲ့အတွက်ရဲဌာနဆီပြီးတော့သူတို့တော်ရှိသူတွေကဖမ်းဆီးခေါ်ဆောင်တာပေါ့။အဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒီလူကုန်ကူးမှုဖြစ်စဉ်မှာတာဝန်ရှိတယ်ဆိုပြီးတော့အဲရဲစခန်းကဖိတက်ပေါ့နော်ဖိတက်ကိုသူတို့တာဝန်ကနေရက်ဆဲအရေးယူလိုက်တာပေါ့အမှန်တော့အရေးယူမယ်ဆိုရင်တော့မိကိုကျက်ချောက်အများကြီးရေးယူလို့ရတာပေါ့ရဲရာရှိပြောက်ကိုလူကုန်ကူးမှုနဲ့ပတ်သက်ပြီးတော့အရေးယူတာဒါအခု2022အနှစ်ဦးပိုင်းမှာပထမဆုံးဦးဖြားဖြားဖြစ်စဉ်ပဲပေါ့ဗျာ
ထိုင်းနိုင်ငံလည်းကိုအထောက်ထားမဲ့ဝင်ရောက်လာသူတွေကိုထိုင်းရတာပိုင်းတွေကနေ့စဉ်ဖမ်းဆီးနေတာပါ2022ခုနှစ်နှစ်စာကနေ့စဉ်ဖမ်းပြီးတဲ့မြန်မာနိုင်ငံသားတွေကတော့လူဦးရေ3000ကျော်ရှိသွားပြီလို့လည်းထိုင်းနယ်ကြားစောက်တပ်ကထုတ်ပြန်ခဲ့တယ်လို့လည်းဆိုပါတယ
်နယ်ကြားစောက်တပ်ဖွဲ့ရဲ့သတင်းကြေညာရေးဖွဲ့ကထုတ်ပြန်ကြေညာဇန်နဝါရီ1ရက်နေ့ကနေဇန်နဝါရီလ25ရက်နေ့ထိမြန်မာနိုင်ငံကနေကြော်တရားမဝင်ရောက်တဲ့သူမြန်မာ3000ကျော်ရှိသွားပြီကတ္တရပူရီပြည်နယ်အများဆုံးဝင်ရောက်တယ်ဒုတိယအများဆုံးဝင်ရောက်တဲ့ပြည်နယ်ကတော့ပရာကျုတ်ခရီးခံဒုတိယအများဆုံးဝင်ရောက်တယ်တတိယအများဆုံးဝင်ရောက်တဲ့ပြည်နယ်ကတော့ထပ်ကမဲဟောင်းဆောင်ပြည်နယ်အခြားသောပြည်နယ်တွေဖြစ်တဲ့တပ်ပြည်နယ်မဲဆောက်ချင်းမိုင်ပြည်နယ်ချင်းရိုင်ပြည်နယ်ဗနောင်းပြည်နယ်ချွန်ပွန်ပြည်နယ်အစရှိတဲ့ပြည်နယ်တွေကလည်းအသီးသီးအစကဝင်ရောက်ကြ
ပြီးခဲ့တဲ့2022ခုနှစ်တစ်နှစ်လုံးအတိုင်းအတာနဲ့ဖမ်းပြီးတဲ့နိုင်ငံသားသားရွှေပြောင်းလို့သမားအရေးအတွက်6000ကျော်လောက်ရှိမယ်လို့လည်းအလုံသမားရေးဆောင်ရွက်နေတဲ့အဖွဲ့ကစူးစီးထားတဲ့ Migrant Labor Development Network ကစည်းရင်းပြုစုထားပါတယ်အဲ့ဒီအရေးအတွက်ထဲမှာမြန်မာနိုင်ငံသားတွေကအများဆုံးဖြစ်ပါတယ်ရှင်